ထိုင်းမြန်မာနယ်စပ်မှာဒီနယ်စပ်ဖြတ်ကျော်တဲ့မြန်မာတွေများပြားလာတဲ့အခါမှာဒီထိုင်းမှာကြုံတွေ့ရတဲ့အခက်အခဲအခြေအနေတွေကိုကြည့်ကြရအောင်ပါရှင်။မြန်မာနိုင်ငံမှာဆင်ဟာနာသိမ်းပြီးနောက်ပိုင်းမတိမငိမ်အခြေအနေတွေနဲ့ကိုဗစ်ကပ်ရောဂါထိန်းချုပ်ရေးအတွက်အိမ်နီးချင်းထိုင်းနိုင်ငံကနယ်စပ်လုံခြုံရေးတင်းကျပ်ထားပေမဲ့ရွှေပြောင်းအလုတ်သမားတွေအများစုအပါအဝင်မြန်မာနိုင်ငံသားတွေအလုံးအရင်းနဲ့ဝင်လာနေတယ်လို့အလုတ်သမားကြီးလှုပ်ရှားသူတွေကပြောပါတယ်။မကြသေးခင်ကဆလို့မြန်မာအပါအဝင်အိမ်နီးချင်းနိုင်ငံတွေကရွှေပြောင်းအလုတ်သမားတွေကိုလက်ခံဖို့ထိုင်းဆိုရကကြေညာတဲ့အတွက်လဲထိုင်းနိုင်ငံကိုတရားမဝင်ဝင်ရောက်သူတွေများလာနေတာပါ။ဒီအကြောင်းထိုင်းချေဆိုင်အလုတ်သမားကြီးလှုပ်ရှားသူတွေနဲ့ဆက်သွယ်မေးမြန်းပြီးတော့ကိုစော်မိုးကျော်ကစူးစီးတင်ပြမှာပါရှင်
။ကိုဗစ်ကပ်ရောဂါနဲ့လုံခြုံရေးကြောင့်နေကြအဝင်အထွက်တွေတင်းကျပ်ထားချိန်မှာပဲမြန်မာနိုင်ငံအပါအဝင်အိန္ဒိချင်းနိုင်ငံတွေကတရားမဝင်ထိုင်းနိုင်ငံကိုဝင်ရောက်ဖို့ကြိုးစားသူတွေထောင်ပေါင်းချီရှိနေပါတယ်။ပြီးခဲ့တဲ့အောက်တိုဘာလထဲမှာပဲတရားမဝင်ဝင်လာပြီးဖမ်းဆီးခံရသူ11,000နီးပါးရှိခဲ့ကြောင်းထိုင်းအစိုးရကသတင်းထုတ်ပြန်ထားပြီးဒါဟာဆိုရင်ဒီအရင်တစ်နှစ်ကဒီလိုအချိန်မှာ1,500နီးပါးလောက်ပဲရှိခဲ့တာထက်အစပေါင်းများစွာပိုများနေပါတယ်။ထိုင်းနိုင်ငံအခြေစိုက်မြန်မာအလုပ်သမားရေးလှုပ်ရှားနေတဲ့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်း FED ရဲ့ဒါရိုက်တာဦးထူးချစ်ကတော့မကြာသေးခင်လတွေကစလို့ထိုင်းနိုင်ငံကိုတရားမဝင်ဝင်လာကြတဲ့မြန်မာနိုင်ငံသားတွေတိတိသားသားတိုးလာတယ်လို့ပြောပါတယ်
။ကျွန်တော်တို့ဒီဖေဖော်ဝါရီလနောက်ပိုင်းကျွန်တော်တို့စစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းကဒီဝင်လာတဲ့အလုပ်သမားဦးရေကျွန်တော်တို့အတွေ့အကြုံထိုင်းနိုင်ငံမှာနှစ်ပေါင်းဟို20ကျော် 30 လောက်နေခဲ့ရတဲ့ကာလနဲ့နှိုင်းရှင်မယ်ဆိုတာဒီကာလကအများကြီးအုံနဲ့ချင်းနဲ့ဝင်လာနေတယ်လို့ကျွန်တော်တို့ပြောလို့ရပါတယ်ကျွန်တော်တို့ပြီးခဲ့တဲ့ဒီ August အရှိပိုင်းပေါ့နော်တစ်ဖြတ်တောင်မှပဲသူတို့က3,000ပေါ့အလုပ်သမား3,000လောက်ကိုဖမ်းပြီးတော့ပြန်ပို့လိုက်ပြီးလို့ထိုင်းဆိုးအနေနဲ့တရားဝင်ထုတ်ပြန်ထားတာတွေကျွန်တော်တို့တွေ့ရပါတယ်3,000လောက်ဖမ်းပြီးတယ်ဆိုလို့ရှိရင်တော့ဒီထက်မကပေါ့နော်ကျွန်တော်တို့ထင်တာတော့အစပေါင်း 5-6 ဆလောက်ကတော့
တရားဝင်အထောက်အထားမပါပဲထိုင်းနိုင်ငံထဲကိုဝင်ရောက်လာတာကြောင့်ဖန်စီတာနေရပြန်ပို့တာခံရတာတွေရှိတဲ့ကြားတွေကပဲမြန်မာနိုင်ငံသားတွေထိုင်းနိုင်ငံမှာအလုပ်လုပ်ဖို့စွန့်စွန့်စားစားလာကြရတဲ့အကြောင်းအရင်းနေနဲ့ပတ်သက်လို့လဲဥထုချစ်ကအခုလိုရှင်းပြပါတယ
်တစ်ချက်ကတော့မြန်မာပြည်မှာလက်ရှိအနေထားရကျွန်တော်တို့ဒီကိုဗစ်ကြောင့်ရောအာဏာသိမ်းမှုကြောင့်ရောကျွန်တော်တို့ရဲ့ဒီအလုပ်ကိုင်အခွင့်အလမ်းတွေရှားပါတာဒါကတစ်ပိုင်းပေါ့ဒီနိုဝင်ဘာလ1ရက်နေ့ကနေပြီးတော့ဒီ29ရက်ပေါ့လက်ကုံထီလောက်ကိုကျွန်တော်တို့ကထိုင်းနိုင်ငံမှာရှိတဲ့ပါလက်မအထောက်ထားမှမရှိတဲ့ရှစ်တွန်းလို့သမားတွေကိုထိုင်းနိုင်ငံကနေထိုင်ခွင့်2 ရက်လုတ်ပေးနေတာရှိတယ်။အဲ့ဒီရဲ့သတင်းစကားပေါ့အဲ့ဒီမျှော်လင့်ချက်တွေလည်းပါတယ်လို့ကျွန်တော်တို့နားလည်တယ်
။လုတ်ခလာစာနဲ့အလုတ်သမားအခွင့်အရေးကွာဟချက်တွေကြောင့်မြန်မာနိုင်ငံကနေထွက်ခွာလာသူတွေများလာတာနဲ့အမျှပြည်တွင်းမှာအလုတ်သမားအင်အားရှားပါမှုနဲ့ကြုံရနိုင်တယ်လို့ဥထုချစ်ကသတိပေးပါတယ်။ကိုဗစ်ကပ်ရောဂါကြောင့်လုပ်ငန်းတွေအပြည့်အဝမလည်ပတ်နိုင်ခဲ့တဲ့ထိုင်းနိုင်ငံကလုပ်ငန်းရှင်တွေကတော့ရွှေပြောင်းအလုပ်သမားတွေတရားဝင်အလုပ်လုပ်ခွင့်ပေးမဲ့အစီအစဉ်ကိုကြိုးစားကြပါတယ်။ထိုင်းနိုင်ငံဟာလက်တလောအလုပ်သမားလိုအပ်ချက်ခန့်မှန်းခြေတန်းခဏန်းအထိရှိနေတယ်လို့ထိုင်းနိုင်ငံကရွှေပြောင်းအလုပ်သမားရေးဆောင်ရွက်နေတဲ့ Migrant Working Group MWG ရဲ့တာဝန်ရှိသူတဦးဖြစ်တဲ့ထိုင်းနိုင်ငံသား Mr. Edison Kamon Khon ကတော့အခုလိုပြောပါတယ
်။ထိုင်းနိုင်ငံของความกลัวเนี่ยผมเข้าใจว่าจะมีประเด็นเดียวคือเรื่องของโรคโควิดเนาะเพราะว่า
ท้ายกองทุนโรงงานด้วยอลุษินတွေကအလုတ်သမားအများကြီးလိုအပ်နေပါတယ်စက်မှုလုပ်ငန်းရှင်များကောင်စီရဲ့စီးရင်အရာအလုတ်သမား9ဘိန်းကနေတသန်းအထိကိုလိုအပ်နေတာပါကိုဗစ်ကြောင့်ပြန်သွားရတဲ့အလုတ်သမားတွေအများကြီးရှိပါတယ်သူတို့တွေလည်းပြန်မလာနိုင်ကြသေးပါဘူးထိုင်းလုပ်ငန်းရှင်တွေကအရင်လူဟောင်းတွေပြန်လာမှာကိုပိုလိုချင်ကြပါတယ်သူတို့ကလုပ်ငန်းကျွမ်းကျင်နားလည်ပြီးသားဖြစ်နေလို့ပါထိုင်းလုပ်ငန်းရှင်တွေကတော့အလုပ်သမားပြက်လက်မှာကိုပိုပြီးကြောက်ကြပါတယ်
။ရွှေပြောင်းအလုပ်သမားလိုအပ်ချက်တွေရှိနေတဲ့ထိုင်းနိုင်ငံမှာမြန်မာနိုင်ငံသားတွေအလုပ်အကန့်ရရှိရေးအတွက်စိန်ခေါ်မှုတွေလည်းရှိနေပါတယ်။အထူးသဖြင့်မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့ဆီယာနာသိမ်းပြီးနောက်ပိုင်းနိုင်ငံရေးမတည်မငြိမ်အခြေအနေတွေဟာမြန်မာရွှေပြောင်းအလုပ်သမားတွေအပေါ်မှာလည်းရိုက်ခတ်နေတယ်လို့ထိုင်းအလုပ်သမားရေးလှုပ်ရှားသူအက်ဒီဆွန်ကပြောဆိုပါတယ်
။အော်ရัฐบาล ไทยကတော့ဒီနေ့ကမှစိန်ခေါ်รัฐบาลไทยพยายามจะทําก็คือพยายามจะจัดการคนที่อยู่ในประเทศก่อน
ท้ายสุดแล้วลงเนี่ยเนี่ยปัดตะบีပြောอ่ะเองเนาะเตยวนอลุตมะละมะทุบไปได้ไอ้หลูတွေကပုံမှန်ကတော့4နှစ်ပြည့်ရင်ပြန်ရပါတယ်မြန်မာနိုင်ငံဘက်မှာရက်30နေပြီးမှတခါတက်တန်းအစ်စ်เนี่ยပြန်လာရပါတယ်အခုโควิดကြောင့်နေဆက်ဂိတ်တွေပိတ်ထားတဲ့အတွက်2နှစ်တက်တန်းတိုးပေးထားပါတယ်အခုမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ထပ်ဝင်လာတဲ့သူတွေเนี่ยပတ်သက်လို့ဘယ်လိုကင်သွဲမယ်ဆိုတာท้ายสุดမှာမူဝါဒမရှိသေးပါဘူးဒါကြောင့်ကျွန်တော်အမြင်ကတော့လောလောဆယ်မှာအခက်အခဲတွေနဲ့ကြုံနေရအောင်ပါပဲ နောက်တစ်ခုကထိုင်းဆိုရဘက်ကစီစဉ်ထားတဲ့ CI Certificate of Identification မြန်မာနိုင်ငံသားဘယ်သူဘယ်ဝါဆိုတာထောက်ခံချက်ရှိရင်အလုပ်သမားလက်မှတ်ထုတ်ပေးဖို့နဲ့ MOU နားလည်မှုစာချုပ်လာတဲ့အလုပ်သမားတရားဝင်ဆွေးနွေးမှုတွေဟာအခုမြန်မာနိုင်ငံမှာအာဏာသိမ်းပြီးနောက်ဘလို့ဆက်လုပ်ဆောင်မယ်ဆိုတာတွေကိုသိချာမသိရသေးပါဘူး
ထိုင်းနိုင်ငံမှာတရားဝင်အလုပ်လုပ်ကင်ခွင့်ရဖို့မြန်မာနိုင်ငံသားတွေအတွက်စိန်ခေါ်မှုတွေအခက်အခဲတွေရှိနေပေမဲ့လည်းနိုင်ငံရေးအကြအတဲတွေနဲ့လက်တက်ကင်ပဋိပက္ခတွေကြောင့်တစ်နေ့တခြားကြက်တဲလာတဲ့မြန်မာနိုင်ငံသားတွေနောက်ထပ်ထိုင်းနိုင်ငံဘက်ကိုထွက်လာကြလိမ့်ဦးမယ်လို့လည်းအလုပ်သမားရေးလှုပ်ရှားသူတွေကခန့်မှန်းထားကြပါတယ်မြန်မာနိုင်ငံမှာကိုဗစ်ရောဂါနဲ့ဆက်အာဏာသိမ်းပြီးနောက်ပိုင်းနိုင်ငံရေးအကြအတဲတွေကြောင့်နိုင်ငံရဲ့လူဦးရေတစ်ဝက်လောက်ဟာဆင်းရဲမွဲတေမှုတတ်မှတ်ချက်ထက်နှိမ့်ချနိုင်တယ်လို့ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP ကမကြာသေးခင်ကပဲသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ